အိန္ဒိယနဲ့တရုတ်နယ်မြေအငင်းပွားနေတဲ့ဟိမဝန္တာနယ်စပ်မှာတရုတ်စစ်သားတအူးကိုဖမ်းဆီးခဲ့တယ်လို့အိန္ဒိယစစ်တပ်ကစနေနေ့ကပြောကြားခဲ့ကြောင်း AFP သတင်းဌာနမှဖော်ပြထားပါတယ်။အဲ့ဒီနယ်စပ်မှာပြီးခဲ့တဲ့နှစ်ကနှစ်နိုင်ငံနယ်စပ်တိုက်ပွဲပြင်းပြင်းထန်ထန်ဖြစ်ခဲ့တာပါ။အဲ့ဒီတိုက်ပွဲကြောင့်အိန္ဒိယစစ်သားအယောက်20လောက်သေဆုံးခဲ့တယ်လို့တရုတ်စစ်တပ်ဘက်ကလည်းသေဆုံးမှုတွေရှိခဲ့ပေမဲ့အရေးအတွက်တိကျမသိရပါဘူး။ပြီးခဲ့တဲ့နှစ်ဇွန်လကဖြစ်ခဲ့တဲ့တိုက်ပွဲအပြီးအခုလိုကုန်းမြင့်တောင်တန်းတွေရှိတဲ့နယ်စပ်မှာတရုတ်စစ်သားတအူးကိုအိန္ဒိယဘက်ကဖမ်းဆီးတာဟာဒုတိယအကြိမ်မြောက်ဖြစ်ပါတယ်။နှစ်နိုင်ငံတင်းမာမှုတွေရှိနေတဲ့လက်ဒတ်ဒေတာကိုနှစ်ဖက်လုံးကတောင်းနဲ့ချီတက်အင်အားတွေလက်နက်ကြီးတွေစေလွတ်ချထားခဲ့ကြပြီးလက်ရှိစောင်းရသည်အလွန်အေးခဲနေတဲ့အခြေအနေလည်းဖြစ်ပါတယ်။အိန္ဒိယစစ်တပ်ရဲ့ကြေညာချက်မှာတောက်ကြနေအစောပိုင်းကတရုတ်ပြည်သူလူမျိုးရေးတပ်ကစစ်သားကိုအိန္ဒိယနဲ့တရုတ်နယ်ကြားသတ်မှတ်ထားတဲ့စည်းမျဉ်းရဲ့အိန္ဒိယဘက်ခြမ်းမှာဖမ်းဆီးရမိခဲ့တာဖြစ်တယ်လို့ဖော်ပြထားပါတယ်။ဖမ်းဆီးခံရတဲ့တရုတ်စစ်သားကိုသတ်မှတ်ထားတဲ့လုံထုံးလုံနည်းတွေအတိုင်းကင်တွယ်နေတယ်လို့နယ်စပ်စည်းမျဉ်းကိုကြော်ဖြတ်လာတာနဲ့ပတ်သက်လို့စုံစမ်းစစ်ဆေးနေကြောင်းလည်းကြေညာချက်မှာရေးသားထားပါတယ်။တရုတ်စစ်တပ်ကထုတ်ဝေတဲ့ပြည်သူလူမျိုးရေးတက်မတော်နေစဉ်သတင်းစာမှာတော့သူတို့တရုတ်စစ်သားဟာအမှောင်ဒုကြားရှုပ်ထွေးနေတဲ့မြေအနေအထားမှာပျောက်ဆုံးနေပြီးအိန္ဒိယအနေနဲ့အကြောင်းကြားဖို့တောင်းဆိုခဲ့ကြောင်းဖော်ပြထားပါတယ်။ဒါအပြင်အိန္ဒိယအနေနဲ့နှစ်နိုင်ငံကြားသက်ဆိုင်တဲ့သဘောတူညီချက်တွေကိုတိတိကျကျလိုက်နာပြီးတရုတ်အိန္ဒိယနယ်စပ်အခြေအနေအေဂျင်စီရေးအကူအညီပေးဖို့ပျောက်ဆုံးနေတဲ့သူတို့စစ်သားကိုချစ်ချင်းလွှဲပြောင်းပေးတဲ့ကြောင်းတရုတ်စစ်တပ်သတင်းစာကရေးသားထားပါတယ်။